မြမအစိုးရအနေနဲ့ရွေးကောက်ပွဲမတိုင်ခင်နဲ့အပြီးမှာလူ့ခွင့်ရေးကျူးဖောက်မှုပြင်းပြင်းထန်ထန်ဖြစ်ခဲ့တာတွေကိုအရေးယူဖို့ပြက်ကွက်နေတယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီးတစ်ခုကဝေဖန်လိုက်ပါတယ် HRW လို့တူကခေါ်တဲ့ American အခြေစိုက်လူ့ခွင့်ရေးစောင့်ကြည့်အဖွဲ့ကမြမအစိုးရအနေနဲ့အခြေခံနိုင်ငံသားတွေနိုင်ငံရေးအခွင့်အရေးတွေကိုချိုးဖောက်ခဲ့ပြီးတိုင်းရင်းသားတွေပေါ်ကျူးလွန်ခဲ့တဲ့လုံခြုံရေးအဖွဲ့တွေကိုအရေးယူဖို့လည်းပြက်ကွက်ခဲ့တယ်လို့အစီရင်ခံစာဒီနေ့ထုတ်ပြန်လိုက်ပါတယ်ဒီ Human Rights Watch အဖွဲ့ရဲ့အာရှဆိုင်ရာဒုညင်ကြိုင်မှု Phil Robertson ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့အစိုးရပါတီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အာဏာရလာချိန်မှာအရင်ပေးခဲ့တဲ့ဖိနှိပ်ရေးဥပဒေတွေဖျက်သိမ်းဖို့ကြိချိုးဖောက်ပြီးလူ့ခွင့်ရေးစေတနာတွေကိုလစ်လျူရှုခဲ့တယ်လို့ထောက်ပြလိုက်ပါတယ်။တောင်ဆန်းစုကြည်အစိုးရပါတီ NLD အနေနဲ့အခုရွေးကောက်ပွဲမှာတောင်ပြိုကမ်းပြိုနိုင်ခဲ့ပေမဲ့ရွေးကောက်ပွဲမတိုင်ခင်အစိုးရကဝေဖန်သူတွေကိုရေးယူတာအတိုက်ခံပါတီမိကွန်းတွေကိုစင်စါဖြတ်တာနဲ့နိုင်ငံပိုင်မီဒီယာတွေမှာဒန်းတူဖော်ပြခွင့်မပေးတာတွေကျူးလွန်ခဲ့တယ်လို့ဒီ HRW ဖွဲ့ကဝေဖန်ထားပါတယ်။ဒါအပြင်စနစ်အရတောက်လျှောက်တည်ရှိလာတဲ့ပြဿနာတွေဖြစ်ရိုဟင်ဂျာလူနည်းစုတွေမဲပေးခွင့်မရတာသွတ်တော်တဲ့တပ်မတော်က25ရာခိုင်နှုန်းဝန်ထိုင်နေတာနဲ့ရွေးကောက်ပွဲကော်မရှင်မှာလွတ်လပ်အမိခိုးကင်းမှုနဲ့ထင်သာမြင်သာရှိမှုမရှိတာတွေဆက်ဖြစ်နေတာကိုလည်းဒီအဖွဲ့ကထောက်ပြခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့တုံ့နှုန်းကိုတော့မြန်မာအစိုးရကလက်ခံထားခြင်းမရှိပါဘူးခင်ဗျာ။